မြန်မာနိုင်ငံမှာစစ်ကောင်စီကကျူးလွန်နေတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်တဲ့လူထုကြမ်းတာဝယ်တစ်ခုကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမြန်မာအရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေနဲ့တပ်သိပညာရှင်တွေကမနေ့ဩဂတ်စ်30ရက်ဗိုလ်ထူးနေ့မှာပူးပေါင်းကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ဗတ်ပေါင်းစုံကအချက်တဲတွေနဲ့ပတ်သက်လို့အာဆီယံကပြန်သုံးသပ်တာမှာအထောက်အကူဖြစ်စေဖို့နဲ့မိဘအစိုးရတွေကြားစွမ်းဆောင်ရည်အားကောင်းလာစေဖို့အခုလိုဆွေးနွေးရတာလို့ပွဲစီစဉ်သူတွေကဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုညာဝေးအောင်ပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံမှာအထူးသဖြင့်ချင်းမကွေးစကိုင်းကချင်ဂရင်းနီနဲ့ကရင်ပြည်နယ်မှာဖြစ်ပေါ်နေတဲ့စစ်ကောင်စီရဲ့ရာဇဝတ်မှုတွေနဲ့ပတ်သက်တဲ့ကြားနာသုံးသပ်ပွဲတရက်ကိုရှေ့ပြေးတန်အဖွဲ့ Progressive Voice နဲ့အာဆီယံနိုင်ငံတွေကတပ်သိပညာရှင်တွေပူးပေါင်းပြီးဗိုလ်ထူးနေ့မှာကျင်းပခဲ့တာပါဒီပွဲမှာစစ်ကောင်စီရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကနေလွတ်မြောက်လာသူတွေကိုယ်တိုင်စစ်ကြောရေးစခန်းမှာနှိမ့်ဆက်ခံရသူတွေရဲ့ဖွင့်အားချက်တွေကိုအရင်ဦးဆုံးကြားနာခဲ့ပြီးဆွေးနွေးဝဲတက်လာတဲ့ပညာရှင်တွေကဆွေးနွေးအဖြေရှာခဲ့ကြပါတယ်စစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုအတွင်းကလင်းငယ်အများအပြားတည်ဆုံခဲ့ရတဲ့သခိုင်းတိုင်းတပင်းမြို့နယ်လက်ရကုံကျေးပါစာတင်ကြောင်းအခင်းဖြစ်ပွားစဉ်ကအသက်မတည်ပဲကြံရည်သူအမျိုးသမီးတို့ရဲ့အင်တာဗျူးရုပ်သံကိုလည်းဒီပွဲမှာပြသခဲ့ပါတယ
်ကျမအမူတာတဲ့အကြောင်းဆောင်ဘက်ကကလေးလေးတွေကိုလှမ်းချလိုက်တော့ကြတော့ကလေးလေးတွေကထွက်လာကြတဲ့တချို့ဆိုရင်ချီအောင်တေးရလည်းပွားလို့ဘာမှကိုမရှိရတဲ့ဟာလေးတွေအဲရှိတဲ့ချီအောင်တစ်ဖက်ကလေးကိုအားပြုပြီးထွက်လာတဲ့တချို့ကဆိုလည်းမျက်လုံးတွေကလည်းတွေးတွေနဲ့တချို့ဆိုလည်းအကုန်လုံးတကူးလုံးတွေးတွေနဲ့ကျွန်မသမီးကြီးလေးနဲ့သားအငယ်လေးကိုအရင်တွေ့တယ်တွေးရကြတော့သမီးလေးကမှလည်းကျွန်မသမီးကမှတွေးတွေကတကူးလုံးရွှဲလို့သမီးလို့ဘာခိုင်းမိရလဲဟိုသမီးခိုင်းမိရလားဆိုမမေသမီးဘာမှမခိုင်းမိဘူးတဲ့သမီးရဲ့ငယ်ချင်းညီမလေးတဲ့ဗိုက်ကြီးပွင့်ပြီးတော့သေးနေတယ်မမေတဲ့နောက်ပြီးတော့တမီးတငယ်ချင်းရလဲတဲ့လက်တီချီတွေပြက်ပြီးတော့ကြည့်လို့မရတော့မမေးတဲ့နောက်တစ်ယောက်တော့တမီးမြင်ခဲ့တယ်တဲ့အဲ့အချိန်မှာသူတို့တခြားစစ်သားတွေကလည်းရွာတွေထဲမှာလက်ပတ်မွေးနောက်ရှားနေကြတယ
်ဒီဘွဲကိုတက်လာတဲ့အင်ဒိုနီးရှားလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ဤဘူအဒလီနာကမ္မကမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတာတွေဟာအလွန်စိတ်မကောင်းစရာဖြစ်ရတယ်ဖြစ်ပြီးလက်တွေ့ခံစားကြရတဲ့ကိုင်ကန်ရှင်တွေရဲ့အခုလိုအတန်တွေကဒီဖြစ်ရတဲ့နဲ့ပတ်သက်ပြီးသတိပေးနေတာဖြစ်ကြောင်းပြောပါတယ်။ဒါအပြင်အာဆီယံဟာဒေသရင်းကပဋိပက္ခတွေကိုတုံ့ပြန်ရမှာအတွေ့အကြုံတွေစွမ်းဆောင်ရည်တွေငွေကြေးဖူလုံမှုရှိပေမဲ့ဖြည့်ရှင်းဖို့မူပေါင်းမရှိဘူးလို့သကပြန်ကနေတဆင့်ဝေဖန်ပါတယ်
။ဟိုဒါကြောင့်အာဆီယံအနေနဲ့ဆုံးဖြတ်ရမှာငါတို့ဘာလုပ်တော့မလဲပေါ့နော်။ကိုယ့်ရဲ့ဖွဲ့ဝင်နိုင်ငံတိုင်းကအာဆီယံကိုကိုယ်စားပြုတဲ့နိုင်ငံတိုင်းကမြန်မာလူထုကိုကိုယ်စားပြုတဲ့အစိုးရကကိုယ့်လိုကိုယ်ပြန်တတ်နေတဲ့အနေအထားမျိုးမှာကျမတို့ဘယ်လိုလုပ်ရမလဲ။တယုံတရမဟုတ်ဘူးတရားမဝင်တဲ့အဖွဲ့စည်းပုံတွေလည်းမကိုက်ညီတဲ့စစ်အာဏာရှင်မျိုးဖြစ်နေတဲ့အခါမှာဘယ်လိုလုပ်မလဲပေါ့နော်အချက်ခံချက်ချက်မရမှာအာဆီယံအနေနဲ့ဒီမိန့်ကလေးကိုဖြေရေးသလားဆိုတဲ့ဟာမျိုးကိုဟိုဟိုစင်ခေါ်ရမှာဖြစ်တယ်ကျမတို့လူသားချင်းစာနာထထအရေးကိုနိုင်ငံရေးကစားကွက်အနေနဲ့ဆက်ပြီးစဉ်းစားနေတယ်လို့ဖြစ်နေတယ်ပေါ့နော
်ချူလာလောင်ကွန်းတက္ကသိုလ်နိုင်ငံရေးသိပ္ပံဌာနကဒေါက်တာတီတီနန်ကတော့မြန်မာပြည်မှာအာဏာသိမ်းမှုမဖြစ်ခင်အာဆီယံနိုင်ငံတွေကြားသဘောထားတွေကွဲလွဲတာမျိုးရှိပဲစီစီလုံးလုံးနဲ့အားကောင်းနေတာမြင်ခဲ့ရကြောင်းအခုတော့မြန်မာအရေးကိစ္စအပြင်အမေရိကန်တရုတ်အားပြိုင်မှုကြားမှာအာဆီယံလည်းအားနဲ့လာပြီးမြန်မာအရေးပြစ်ပယ်ထားသလိုဖြစ်နေတယ်လို့ဘာသာပြန်ကနေတဆင့်ပြောကြပါတယ်
ဒေါက်တာအာဆီယံကိုတော့မြန်မာနဲ့ပတ်သက်လာမယ်ဆိုရင်တော့အားကိုလို့မရဘူးဖြစ်နေတယ်။ဥပမာဆိုအမေရိကန်ကအာဆီယံဟာဆိုလို့ရှိရင်တချို့တော့ကျောင်းလာတွေမှာဆိုလို့ရှိရင်တော့ကာကွယ်ပေးနိုင်လဲဘူးလို့ပါတယ်ဥပမာဒီမှာဘုံလက်ရှိပေါ့နော်စကောက်စီနဲ့ပတ်သက်ဖြစ်စေအခုထိုင်းနိုင်ငံမှာလည်းအခုလက်ရှိကအစိုးရတည်နေရှိလာမယ်ပုံမှာဆိုလို့ရှိရင်လည်းအားမေပြီးတော့မစ္စပါပတိဘာလို့တွားနေခဲ့တယ်ဒီခါကျအာဆီယံလွတ်ခဲ့တဲ့ပုံစံမျိုးတွေ consensus နဲ့အားလုံးသဘောတူကြပဲရှိရမယ်တော့တွားနေပြီးတော့ခမထုံးနှိစက်ချက်ပုံစံနဲ့တော့ဝင်ရောက်ဆွတ်ဖတ်မှုမလုပ်ရေးဆိုတာတွေဟာအဆင်မပြေတော့ပါဘူ
းဒါမင်းနဲ့မှာအာဆီယံဥက္ကဋ္ဌတာဝန်ကိုလာအိုကယူမှာဖြစ်တဲ့အတွက်မြန်မာအရေးအတွက်သိမျှော်လင့်ချက်မထားနိုင်ပေမဲ့အာဆီယံရဲ့မြန်မာအရေးပုံသဘောတူညီချက်၅ခုဟာအခုချိန်ထိတော့စံသဘောမျိုးရှိနေသေးတဲ့အပြင်ဒီငါးချက်ကိုစစ်ကောင်းဆောင်ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ကိုယ်တိုင်သဘောတူညီခဲ့တာဖြစ်တဲ့အတွက်အာဆီယံ10နိုင်ငံတည်းကနိုင်ငံကြီး၅ခုလောက်ကသာဖီအားတွေပေးသွားမယ်ဆိုရင်တစ်ခုခုဖြစ်လာနိုင်ခြေရှိတယ်လို့လည်းပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့နောက်ဆုံးထုတ်ပြန်ချက်ထဲမှာတော့မြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံကိုရှေ့တန်းတင်ထားပေမဲ့အများစုကတော့အာဆီယံအပေါ်ယုံကြည်မှုလျော့ကျနေတာပါမြန်မာနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတချို့မှာနိုင်ငံရေးစိတ်ဆန္ဒမရှိကြတဲ့အပြင်ဘုံသဘောတူညီချက်၅ချက်ကလည်းတကယ့်ကိုအနေဆုံးအခြေခံသာသာလောက်ပဲဖြစ်နေပြီးဒီဘုံသဘောတူညီချက်၅ချက်ကိုကြော်ပြီးကြည့်ဖို့လိုကြောင်း ချင်းလူခွင့်ရေးအဖွဲ့ကစလိုက်ဇာအိုကပြောပါတယ်အာဆီယံဥက္ကရာအင်ဒိုနီးရှားအပေါ်ညှိုးလင့်ချက်တွေထားခဲ့ပေမဲ့သက်တမ်းကုန်ကန်ဒီအထိဘာမှဖြစ်မလာသေးဘူးလို့လည်းထောက်ပြပါတယ်မြန်မာပြည်တွင်းမာယာစိုးမှုတွေနေ့စဉ်ဖြစ်ပျက်နေတာကြောင့်ဒါကိုတာမန်ဖြစ်ရိုးဖြစ်စဉ်လို့လူတို့ကမြင်လာမယ်ဆိုရင်တကယ့်ကိုအန္တရာယ်များတယ်လို့လည်းဒီပွဲမှာဆွေးနွေးသွားကြပါတယ်သတင်းဌာနတွေနဲ့ Data for Myanmar ရဲ့အချက်လက်တွေအရအခုချိန်ထိဆိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုပေါင်း 1,400 ကျော်ရှိပြီးဦးအိမ်ပေါင်း 9,000 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်။နိုင်ငံရေးအကြီးအကဲအကူအညီဆောက်ရှောက်ရေးအသင်း AAPP ရဲ့ဩဂုတ်လ29ရက်နေ့စာရင်းအရစစ်ကောင်စီကြောင့်တိုက်ဆုံးခဲ့ရသူ 4,000 ကျော်ရှိပြီး 2,400 ကျော်ဖမ်းဆီးခံခဲ့ရပါတယ်။ကုလသမဂ္ဂလူသားချင်းစာနာထောက်ထားရေးဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကတော့လူပေါင်း 1.6 သန်းဟာဦးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။